ဟုတ်ကဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီကဥဆောင်ပြီးတော့ဒီနေ့ဒီဇင်ဘာ15ရက်နေ့မှာကြာရောက်တဲ့ရခိုင်ပြည်နယ်နေ့မှာပျော်ပွဲရှင်ပွဲတွေနဲ့ရခိုင်ရွာချင်းကင်ပွဲတွေကိုကျင်းပနေကြလဲဖြစ်ပါတယ်။မနေ့ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေကြောင့်ရခိုင်ပြည်နယ်နေ့ကိုမကျင်းပနိုင်ခဲ့ပေမဲ့ဒီနေ့မှာတော့ကိုဗစ်ကူးစက်မှုတွေလည်းလျော့နေနေတာကြောင့်ကျင်းပရတာဖြစ်တယ်လို့လည်းရွာချင်းကင်ပွဲကျင်းပရေးဆက်ကော်မတီဦးစိုးနိုင်ကပြောပါတယ်။
တော့ဟိုဖက်နစ်ကဒီ listen နဲ့၆ကြိမ်မြောင်းမှကြတော့မလုံးဖြစ်ဘူးဟာဘာကြောင့်လဲဆိုတော့ကိုဗစ်ရောဂါရှိတယ်ဟာဖြစ်ပါမလားဒါလောက်ရောဂါဖြစ်နေတဲ့ဥစ္စာဒါလောက်ဒီကျွန်တော်တို့ကထိန်းချုပ်မှုပါညာမလုံးနိုင်သေးဘူးဆိုတော့ဒီနေ့မှကြတော့ကျွန်တော်ယုံကြည်တာဟာကျွန်တော်တို့ဒေသမှာဖြစ်ဒီကိုဗစ်ရောဂါကိုဒီသက်ဆိုင်ရာဒေသအနာဘိန်တွေကဘာပဲပြောဒါတော်တော်များများထိန်းချုပ်နိုင်တယ်တော်တော်များများထိန်းချုပ်နိုင်ပြီလို့ကျွန်တော်ယုံကြည်တယ်။ယုံကြည်တဲ့အတွက်ကြောင့်ကိုယ်ရင်မှန်းချက်ကိုအကောင့်တွေဖော်ဖို့အတွက်ဒီနေ့ကျွန်တော်တို့ဒါပြိုင်ပွဲဆိုပြီးတော့ကျင်းပခြင်းဖြစ်ပါတယ်ဒီဥစ္စာ
။ရခိုင်ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့စစ်တွေမြို့မှာတော့ရခိုင်ရွာကျင်းကင်ပွဲကိုစီကားတက်မြက်စွာကျင်းပနေတာဖြစ်ပြီးအနေနဲ့ရဲ့ရဲ့ကျင်းကင်သူတွေလာရောက်အားပေးသူတွေနဲ့ပြည်နှံ့နေတာပါ။ကိုဗစ်ကူးစက်မှုတွေရှိနေတဲ့ကြားကအခုလိုလူထောင်နဲ့ချီတဲ့ပျော်ပွဲရှင်ပွဲတွေကိုပြည်내စစ်ကောင်စီကကျင်းပနေတာနဲ့ပတ်သက်ပြီးရခိုင်ဒေသခံတူဖြစ်တဲ့ကိုစောစောကအခုလိုပြောပါတယ်
။ရခိုင်ပြည်내နေဆိုတာတော့ရခိုင်သားတယောက်အနေနဲ့ဟိုနေထူးနေမဲ့တခုလိုမဟုတ်ပါဘူး။တကယ်ဆိုရင်ဒါဟိုခေတ်ဆက်ဆက်ဒီအစိုးရပဲတတ်မှတ်ထားခဲ့တဲ့နေဖြစ်တယ်။အဲကိုရောမှာတတ်မှတ်ထားတဲ့နေကသူရခိုင်မျိုးသားနေလို့ပါလို့ဆိုတာရခိုင်ညီလာခံမျိုးသားညီလာခံနေပြီးတော့ချမှတ်တဲ့ရက်တွေရှိတယ်။ကူရခိုင်နေကိုယ်တိုင်ဆုံးဖြတ်ချက်ချပြီးတော့တတ်မှတ်ထားတဲ့နေ့ရက်တည်းမဟုတ်ဘူးရခိုင်ပြည်နယ်နေ့ဆိုတာအဆိုရကပုံကနေပြီးဒီနေ့ကိုမင်းတို့ပြည်နယ်နေ့လောက်ပါဆိုတဲ့ပုံစံမျိုးချပြီးတော့လောက်ထားတဲ့နေ့တနေ့ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ရင်းနှီးမှာဘာမှမထားဘူးခံလည်းမခံစားဘူးနေ့ထူးနေ့မျက်တစ်ခုလို့လည်းမမြင်ဘူးဒါကြီးရော
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018ခုနှစ်အကုန်ပိုင်းလောက်ကစပြီးစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရခိုင်ပြည်နယ်မှာပျော်ပွဲရှင်ပွဲတွေပျောက်ကွယ်နေကြတာပါအဲဒါကြောင့်ဒီနှစ်မှာရခိုင်ပြည်နယ်နေ့ကိုစစ်ကောင်စီကကျင်းပအခွင့်ပေးတဲ့အတွက်ပျော်တယ်လို့စစ်တွေဒေသခံမခိုင်ချေကပြောပါတယ
်ဘာလို့ဆိုတော့ကိုတို့ဘယ်လိုပြောမလဲပေါ့လေရခိုင်ပြည်နယ်နေ့မှာအခုလိုပွေးရှာတော့ဝင်းသာပီတီဖြစ်ပြီးပါတယ်ကိုရဲ့မုန်းဆိုရဲအဲ့ဒီတော့အများကြီးတော့နင်းနေပါပါဆိုရင်ပြီးပါတယ
်စစ်တွေမျိုးဖျားကြီးကွင်းမှာကျင်းပနေတဲ့ရခိုင်ရွာချင်းကင်ပွဲကိုထောင်နဲ့ချီတဲ့ဒေသခံတွေလာရောက်အားပေးကြပေမဲ့လာရောက်သူအများစုမှာနှာခေါင်းစည်းတွေမတက်ထားတာကြောင့်ကိုဗစ်ကူးစက်မှုတွေရှိလာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြတာပါဒီလိုအခြေအနေမျိုးမှာစစ်ကောင်စီကအခုလိုပွဲလန်းသပင်တွေကျင်းပနေတာဟာပြည်သူတွေစီကမြေတားကိုလူချင်းလို့လှုပ်တာဖြစ်တယ်လို့လည်းရခိုင်ဒေသခံကိုစောစောကပြောပါတယ
်ဒါတော့စစ်ကောင်စီကပြည်သူတွေပေါ်မှာမြေတားထားတဲ့ဆိုတဲ့အမျိုးပြချင်တာတင်ပါဘူးအဲဒီလိုမျိုးလေဖြစ်ကောင်းဖြစ်နိုင်တယ်နော်စံတို့ချင်းပြောပွဲဆိုလည်းဒီလိုပဲသူတို့လောက်တာပဲပြည်နေနေလည်းဒီလိုပဲတကယ်စေတနာပါလားမပါလားဆိုတော့သူတို့ပဲသိမှာပါတယ်ကျွန်တော်တို့ကတော့မထင်ပါဘူးစေတနာရှိလို့လောက်ပြလို့မထင်ပါဘူးသူတို့ပြည်သူစီကမေတ္တာကိုညှိညှိယူချင်တာဘယ်လောက်လဲရနိုင်မလားဆိုတဲ့ပုံစံမျိုးနဲ့အဲ့လိုလောက်တယ်လို့ပဲမြင်တယ
်ရခိုင်ပြည်နယ်မြို့တော်ပါဝင်တခြားမြို့နယ်တွေမှာလည်းဒီနေ့ချရောက်တဲ့58ကျေးမြောက်ရခိုင်ပြည်နယ်နေ့ကိုစစ်ကောင်စီကဥဆောင်ပြီးတော့ကျင်းပခဲ့ပါတယ်ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေနည်းပါးလာတဲ့ဆိုပေမဲ့ဒီလာအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာတဲ့ကုန်သည်တွေစီမှာကိုဗစ်ကူးစက်မှုတွေရှိခဲ့ပါတယ်